Welcome to the Voice of America in Burmese.
မင်္ဂလာပါတော့ရှင်များရှင်ဗီယိုအမေရိကန်အတန်ရဲ့2020ခုနှစ်ဩဂုတ်လ18ရက်အင်္ဂါနေ့မနေ့ကမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိအစီအစဉ်ကိုမြို့တော်ဝါရှင်တန်ဒီစီကနေစတင်ထုတ်လွှင့်နေပါပြီရှင်ကိုဗစ် -19 ကူးစက်ပြန့်နှံ့မှုအခြေအနေအရဗီယိုမြန်မာပိုင်းစီစဉ်တွေကိုပုံစံသစ်နဲ့ထုတ်လွှင့်ပေးနေပါတယ်။အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုပြောပြပါမယ်။ရှင်မသင်ကြီးထိုက်ပါရှင်။ COVID-19 ကြောင့်ကမ္ဘာတဝန်းသေဆုံးရမှုဟာတနင်္ဂနွေနေ့အထိ 9,900 ကျော်ထိရောက်ရှိသွားပြီးကူးစက်ကံအတည်ပြုလူနာက22သန်းနီးပါးရှိကြောင်း AFP ရဲ့အစင်းတွေကဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုမှာသေဆုံးသူ 3,900 ကျော်နဲ့အများဆုံးဖြစ်ပြီးဒီနောက်မှာတော့ဘရာဇီးက 3,900 ကျော်မက္ကဆီကိုက 9,600 ကျော်အိန္ဒိယက 9,000 ကျော်နဲ့ဗြိတိန်က 4,000 ကျော်တို့အသီးသီးသေဆုံးရပြီးဖြစ်ပါတယ်။ဂျပန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်စီးပွားရေးထိခိုက်ရတာနဲ့အတူပဲအေဒီလကနေဇွန်လအတွင်းစီးပွားရေးကျဆင်းမှုကခုနှစ်.800ခန်းလုံးရှိခဲ့ပြီးခေတ်သစ်သမိုင်းမှာအဆိုးရွားဆုံးစီးပွားကျမှုဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာ COVID-19 ကူးစက်သူတစ်ရက်ကိုလူ90ဝန်းကျင်လောက်သာလနဲ့ချီရှိခဲ့ရာကနေပြီးခဲ့တဲ့တနင်္ဂနွေနေ့ကကူးစက်သူအသက်300နီးပါးထိရှိခဲ့ပြီးတနင်္လာနေ့မှာတော့ကူးစက်သူအသက်198ဦးထပ်ပြီးတွေ့ရတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံမှာတော့တနင်္လာနေ့က COVID-19 ကူးစက်ကံအတည်ပြုလူနာတဦးထပ်မံတွေ့ရှိလိုက်ပြီးကူးစက်ကံအစုစုပေါင်း386ဦးထိရှိသွားပြီဖြစ်ပါတယ်။တနင်္လာနေ့ကအသက်ထပ်မံတွေ့ရတဲ့အတည်ပြုလူနာကတော့အသက်38နှစ်အရွယ်အမျိုးသားဖြစ်ပြီးစင်ကာပူကိုခီးသွားခဲ့သူဖြစ်ပါတယ်။သူ့ကိုတော့ရန်ကုန်မှာကုသမှုပေးနေပါတယ်ရှင်။American Democrat Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံကိုတနင်္လာနေ့မှာစတင်ပါပြီ။လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ကိုအနိုင်ရရေးအတွက်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုကူညီပံ့ပိုးကြမယ်ဆိုတဲ့တခုတည်းသောရည်မှန်းချက်နဲ့နိုင်ငံတော်ဝန်ကကိုယ်စားလှယ်တွေစီယုံဟောပြောသူတွေနဲ့လေးရကြာကျင့်ပမယ် Democrat Party နိုင်ငံလုံးဆိုင်ရာညီလာခံကိုအွန်လိုင်းကနေကျင့်ပမှာဖြစ်ပါတယ်။ဒီမိုကရက်သမ္မတလောင်းအသက်89နှစ်အရွယ်မစ္စတာဘိုင်ဒန်နဲ့သူနဲ့အတူဒုတိယသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြန်ရွေးကောက်ခံမဲ့ကယ်လီဖိုးနီးယားအထက်လွှတ်တော်အမတ်ကမလာဟားရစ်တို့ကိုပါတီညီလာခံမှာချီးကျူးဂုဏ်တင်ဟောပြောဖို့စီစဉ်ထားကြသူတွေထဲမှာတော့ဒီမိုကရက်သမ္မတဟောင်းနေဖြစ်တဲ့ဘရက်အိုဘားမား ဘီလ်ကလင်တန်နဲ့2016ဒီမိုကရက်သမ္မတလောင်းဖြစ်ခဲ့တဲ့ဟီလာရီကလင်တန်တို့လည်းပါဝင်ပါတယ်ဒီမိုကရက်ပါတီရဲ့သမ္မတလောင်းအဖြစ်ကြာသာပရင်းညမှာမစ္စတာဘိုင်ဒန်လက်ခံမှာဖြစ်ပါတယ်။အမေရိကန်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့ဒီမိုကရက်ပါတီညီလာခံကျင့်ပါနေတဲ့သတင်းပတ်အတွင်းမှာပဲသမ္မတဒေါ်နယ်ထရန့်ကတော့ရွေးကောက်ပွဲမှာအဓိကရှင်ပြန်ရမယ့်ကြီးငယ်တွေကိုစီယုံရေးဆင်းနေသလိုအမေရိကန်တွေရဲ့ကွန်ပျူတာဖန်သားပြင်တွေမှာလည်းသမ္မတထရန့်ရဲ့နိုင်ငံရေးကြော်ညာတွေတွေ့နေကြရပါပြီ။ဒုတိယသမ္မတသက်တမ်း၄နှစ်ပြန်လည်အနိုင်ရရေးအတွက်အရေးကြီးတဲ့ပြည်နယ်၄ခုကိုတနင်္လာနေ့ကစလို့သမ္မတထရန့်ခီးစဉ်စတင်လိုက်တာပါမင်နီဆိုတာပြည်နယ်မကတိုနဲ့ဝစ်ကွန်ဆင်ပြည်နယ်အော့ရှ်ကော့ရှ်တို့ကိုတနင်္လာနေ့ကရောက်ပါတယ်အဲ့ဒီနောက်အင်ကာနေ့မှာတော့အာရီဇိုနာပြည်နယ်ယူမာမြို့ကိုသွားရောက်မှာပါဒီမိုကရက်သမ္မတလောင်းအဖြစ်လက်ခံတဲ့မင်ကွန်းကိုမစ္စတာဘိုင်ဒန်ကကြာသာပရင်းညမှာပြောမယ်တစ်ချိန်တည်းမှာပဲမစ္စတာဘိုင်ဒန်ငယ်စဉ်ကနေထိုင်ခဲ့ရာပင်ဆယ်ဗေးနီးယားပြည်နယ်စကရန်တန်မြို့ကအိမ်အနီးကိုသမ္မတထရန့်သွားမှာဖြစ်ပါတယ်။ဘယ်လာရုစ်အတိုက်ခံနိုင်ငံရေးသမားစဘာလာနာတစီဟာနုစကာယာကနိုင်ငံခေါင်းဆောင်အဖြစ်တာဝန်ယူဖို့အစင်းနဲ့ရှိနေပြီလို့ပြောဆိုလိုက်ပါတယ်။နိုင်ငံကိုကာလရှည်အုပ်ချုပ်လာတဲ့သမ္မတအလက်ဇန်ဒါလူကာရှန်ကိုကရွေးကောက်ပွဲမှာအနိုင်ရချောင်းကျင်းညာလိုက်ပြီးနောက်မကြီးမနက်ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ရွေးကောက်ပွဲအငင်းပွားမှုနောက်ပိုင်းအခုလိုပြောဆိုတာပါသမ္မတလူကာရှန်ကိုကတော့ရွေးကောက်ပွဲအတွက်ချင်းပါရေးလမ်းဖွင့်ထားကြောင်းဒါပေမဲ့လည်းအခြေခံဥပဒေပြင်ဆင်ချက်အတည်ပြုပြီးမှသာလုပ်မယ်လို့တင်းနယ်လာနေမှာပြောပါတယ်
ိတ်ကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 81.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင်
ကျွန်တော်ရမထွန်မှာ VOE American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်။တရုတ်ဆက်သွယ်ရေးနည်းပညာကုမ္ပဏီ Huawei Technologies Company ပေါ်ကန့်သတ်ပိတ်ပင်မှုတွေပုံပြီးချမှတ်သွားမယ်လို့ American ဆွေရကတနင်္လာနေ့ကကြီးညာလိုက်ပါတယ်။အဲ့ဒီကြီးညာချက်ဟာမီလာတုံးကလေးက Huawei Company ပေါ်ချမှတ်ထားတဲ့တားမြစ်ပိတ်ပင်ချက်တွေကိုထပ်တူပြီးဈေးကွက်ထဲမှာရှိတဲ့ Computer Chips ပြားတွေကို Huawei Company အလွယ်တကူမဝယ်ယူနိုင်အောင်ယူရတာလည်းဖြစ်ပါတယ်။အထူးလိုင်စင်မရှိဘဲ Huawei Company ကို Semiconductor တွေမယောင်းရဘူးလို့ဖော်ပြထားတဲ့အချက်မှာ American company တွေတင်မကပဲနိုင်ငံရခြား company တွေလည်းအကျုံးဝင်လာပြီးဖြစ်ပါတယ်။ American software ဒါမှမဟုတ် American နည်းပညာနဲ့ထုတ်လုပ်တဲ့ computer chips ပြားတွေကိုနိုင်ငံခြား company တွေအနေနဲ့ Huawei ကိုမယောင်းချဖို့ပိတ်ပင်လိုက်တာလည်းဖြစ်ပါတယ်။မီလာတုံးကချမှတ်ထားတဲ့ chips ရောင်းချမှုတာမြင့်ချက်တွေကို Huawei ကတစ်ဖက်လက်နဲ့ရှောင်ရှားနိုင်ပြီးဂျာဂန်ကုမ္ပဏီကတစ်ဆင့်ရယူနိုင်ခဲ့တယ်လို့ American ကုသရေးဝန်ကြီးဝင်ကြီး Wilbur Ross ကပြောပါတယ်။အခုစီမင်းတေးရ American software ဒါမှမဟုတ် American နည်းပညာကိုအသုံးပြုထုတ်လုပ်တဲ့ chips တွေကို Huawei ကိုရောင်းချတာကိုပိတ်ပင်ကြောင်းနဲ့ license လိုအပ်ကြောင်းလည်းပြောပါတယ်။ American နဲ့တရုတ်နိုင်ငံဆက်ဆံရေးဆယ်စုနှစ်တွေတဲ့အစိုးရအဆုံးအစ်ကိုရောက်နေချိန် American Studio ကတခြားကမ္ဘာအဆိုရရေပေါ်မှာလဲ Huawei company ကိုလက်မခံမှုတွန်းအားပေးခဲ့ပါတယ်Huawei company ကတုံ့ပြန်ထားတဲ့အချက်လက်တွေကိုတရှုလုပ်နိုင်ဖို့အတွက်တရုတ်အစိုးရကိုလွှဲပြောင်းပေးနိုင်တာကြောင့်လူမျိုးရေးရစိတ်မချရဘူးလို့ American တို့ကပြောထားပါတယ်ပါကစ္စတန်စစ်တပ်ကြီးရဲ့ဗိုလ်ချုပ်ကြီးကမာဂျာဗက်ပါဂျွာဟာတရက်ကြာလို့သဘောခရီးအဖြစ်တင်းလာနေရဆော်ဒီအရေဗျာနိုင်ငံကိုသွားရောက်ခဲ့ပါတယ်။အရေးပါတဲ့မွတ်စလင်နိုင်ငံအကြားဖြစ်လိဖြစ်တာမရှိတဲ့ဆက်ဆံရေးတင်မာမှုရှိနေတယ်ဆိုပြီးတရင်တွေထွက်ပေါ်နေချိန်မှာအခုလိုသွားရောက်တာလည်းဖြစ်ပါတယ်။ပါကစ္စတန်စစ်တပ်ရဲ့တရင်ထုတ်ပြန်ချက်အကျဉ်းမှာဗိုလ်ချုပ်ကြီးပါဂျွာကဆော်ဒီစီဦးစီးချုပ်ဗိုလ်ချုပ်ကြီးဖိုင်ယက်ဘင်ဟာမစ်အယ်ရူဝိုင်လီနဲ့အတူတခြားဆော်ဒီစစ်တပ်အစိုးရကောင်ဆောင်တွေနဲ့တွေ့ဆုံခဲ့ပြီးတနင်္ဂနွေဆက်ရေးဆက်ဆံရေးကိစ္စတွေကိုဆွေးနွေးကြတယ်လို့ဖော်ပြထားပါတယ်။အခုလိုပါကစ္စတန်ဗိုလ်ချုပ်ကြီးဘာဂျွာဆော်ဒီကိုမသွားခင်မှာတနင်္ဂနွေအကြာကရှမီးယားအရေးကိစ္စနဲ့ပတ်သက်ပြီးဆက်ဆံရေးတင်းမာနေတယ်လို့သတင်းတွေထွက်ပေါ်နေကြလည်းဖြစ်ပါတယ်။ဆော်ဒီဥဆောင်တဲ့အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကကရှမီးယားအရေးကိစ္စနဲ့ပတ်သက်ပြီးအိန္ဒိယနိုင်ငံကိုမရှုတ်ချရကောင်းလားဆိုပြီးပါကစ္စတန်နိုင်ငံရဲ့ဝန်ကြီးရှာမာမူဒ်ကိုရာရှိကပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကပဲပြင်းပြထန်ထန်ဝေဖန်ခဲ့ပါတယ်။အိန္ဒိယနဲ့အငင်းပွားနေတဲ့ကရှမီးယားကိစ္စအတွေ့ OIC နိုင်ငံသားရေးဝန်ကြီးတွေရဲ့အရေးပေါ်အစည်းအဝေးကျင်းပပေးဖို့ပါကစ္စတန်နိုင်ငံကတောင်းဆိုနေပေမဲ့အခုအချိန်ထိ OIC ကအစ်စ်နဲ့အစည်းအဝေးတစ်ခုပဲကျင်းပပေးခဲ့ပါတယ်။ဒါကြောင့်ပါကစ္စတန်နိုင်ငံသားရေးဝန်ကြီးကိုရာရှိက OIC ကအရေးပေါ်အစည်းအဝေးမကျင်းပပေးဘူးဆိုရင်ပါကစ္စတန်နိုင်ငံနဲ့အတူရပ်တည်ပေးမယ်တခြားအစ္စလာမစ်နိုင်ငံတွေနဲ့အစည်းအဝေးတစ်ခုလုပ်ဖို့ပါကစ္စတန်ဝန်ကြီးချုပ်အီမရာခန်ကတောင်းဆိုဖို့အခြေအနေဖြစ်လာလိမ့်မယ်လို့ပြောထားခဲ့ပါတယ်။ပါကစ္စတန်နိုင်ငံဝန်ကြီးရဲ့ပြည်ပထန်တာပြောဆိုမှုအပေါ်ဆော်ဒီအရေဗျာနိုင်ငံကမကြည်မနက်ဖြစ်ပြီးပါကစ္စတန်နိုင်ငံကိုစီးပွားရေးအကူအညီပေးထားတာတွေကိုဖြတ်တောက်ဖို့စဉ်းစားနေတယ်လို့လည်းသတင်းတွေထွက်ပေါ်လာခဲ့ပါတယ်။တောင်တရုတ်ပင်လယ်ထဲကမလေးရှားကင်းလယ်ရေရင်တစင်းကိုပြန်လည်တိုက်ခိုက်ဖို့ကြိုးစားတဲ့ဗီယက်နမ်ငါးဖမ်းစစ်လေပေါ်ကငါးဖမ်းသမားတဦးကိုမလေးရှားကမ်းခြေဆောင်တပ်ကတနက်နေ့ပစ်ခတ်လို့တိုက်ဆုံသွားကြောင်းမလေးရှားတာဝန်ရှိသူတို့ကတနင်္လာနေ့ကပြောပါရယ်ကီလန်တန်ပြည်နယ်တောက်ပါလီဒေသကနေရေမှန်80အကွာမလေးရှားရေပိုင်နဲ့တဲတနင်္လာနေ့နောက်ပိုင်းကဗီယက်နမ်ငါးဖမ်းစစ်လေနဲ့ဆင်ဝင်ရောက်ခဲ့တယ်လို့မလေးရှားကမ်းခြေဆောင်တပ်အကြီးအကဲမိုဟာမက်ဇူဘီမတ်ဆောင်က AFP သတင်းကိုပြောပါရယ်အစပိုင်းတုန်းကဒီစစ်လေနဲ့ဆင်ကို၆လနဲ့အနေနဲ့ကန့်ချစ်ဆောင်တက်ကလေထဲကိုတနက်ပြစ်ပေါက်ခဲ့ပေမဲ့သူတို့ကခင်းရည်ရင်ကိုဆက်လီနဲ့တိုက်ခိုက်ဖို့ကြိုးစားပြီးတက်စီပလင်းနဲ့ပြစ်ပေါက်ခဲ့တာကြောင့်ကန့်ချစ်ဆောင်တပ်ဖွဲ့ဝင်တွေကခုခုကိုကာဝရဲအနေနဲ့တနက်နဲ့ပြန်ပြီးပြစ်ခဲ့ရတာဖြစ်ကြောင်းဇူဘီကပြောပါတယ်။ဒီပြစ်ခတ်မှုအတွင်းဗီယက်နမ်ငါးဖမ်းသမားဒုတန်ရရှိခဲ့ပြီးကန့်ချစ်ကိုတက်ဆောင်လာပြီးတဲ့နောက်မှာတည်ဆုံသွားခဲ့တာပါ။တောင်တရုတ်ပင်လယ်ထဲနေပြည်အစိပ်ပိုင်းတချို့ကိုဒူဘိုင်ငါးပိုင်းအငင်းပွားနေတဲ့အထက်ဘရူနိုင်းမလေးရှားဖိလစ်ပိုင်းထိုင်ဝမ်ဗီယက်နမ်တို့ပါဝင်ပြီးတရုတ်နိုင်ငံကတော့တောင်တရုတ်ပင်လယ်တစ်ခုလုံးဒီဘက်ကိုပိုင်ဆိုင်တယ်လို့တောင်းဆိုထားပါတယ်ခင်ဗျာ။ပြည်သူ့ခြေစိုက်စီးပွားရေးလုပ်ငန်းကုမ္ပဏီကြီးတစ်ခုကိုပိုင်ဆိုင်တဲ့စင်ကာပူစီးပွားရေးလုပ်ငန်းရှင်ကြီး၃ဦးကအင်္ဂလန်ပရီးမီယာလိဘောလုံးအသင်းတစ်သင်းဖြစ်တဲ့ Newcastle United အသင်းကိုဝယ်ယူဖို့ဆွေးနွေးပြောဆိုနေတာတွေအတော်လေးခီးရောက်နေပြီလို့အဲ့ဒီကုမ္ပဏီကတနင်္လာနေ့ကပြောပါတယ်။အစောပိုင်းက Newcastle United အသင်းကို Story ကုမ္ပဏီတစ်ခုကဝယ်ယူမလို့လုပ်နေတာဖြစ်ပြီး မောင်မြင့်ကလေးပဲတရက်ပအနေငယ်ကြာမှာစင်ကူလုပ်ငန်းရှင်တွေကအခုလိုဝယ်ယူဖို့ကြိုးစားနေတာဖြစ်ပါတယ်။ Newcastle United အသင်းကိုဝယ်ယူမဲ့ Billagraph Nova Group အုပ်စုဟာနိုင်ငံပေါင်း100ကျော်မှာအားကစားကျန်းမာရေးနဲ့စည်းကမ်းပစ္စည်းအသုံးဆောင်ဆိုင်ရာလုပ်ငန်းတွေလုပ်ကိုင်နေတာဖြစ်ပါတယ်။အယောင်ဝယ်ကိစ္စနဲ့ပတ်သက်လို့အင်္ဂလန်သင်းကပ္ပတိန်ဟောင်းလည်းဖြစ် Newcastle United ဘောလုံးသမားဟောင်းလည်းဖြစ်တဲ့ Alan Shearer နဲ့အရေးကစားသမားဟောင်း Michael Chopra တို့ရဲ့အကူအညီကိုရယူနေတယ်လို့လည်းပြောပါတယ်။ Billagraph Nova Group Company ကိုစင်ကူနိုင်ငံသားညီကိုဝန်ကွင်းတဦးဖြစ်တဲ့ Nelson နဲ့ Terence Lowe တို့နဲ့အတူ Silver Pair Evangeline Shan တို့က2008ခုနှစ်မှာတွဲပတ်တည်ထောင်ခဲ့တာဖြစ်ပါတယ်။စင်ကူစီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ Peter Lim ကလည်း Spain La Liga Champion 6ကြိမ်ဖြစ်ခဲ့မှုတဲ့ Valencia အသင်းကိုဝယ်ယူထားသူဖြစ်ပါတယ်ခင်ဗျာ။ဒီကနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။နိုဝင်ဘာရွေးကောက်ပွဲမှာမဲပဲခွေရှိသူတွေမဲပဲခွေရဖို့နိုင်ငံသားစစ်စစ်ရေးမှတ်ပုံတင်တွေအ мян ထုတ်ပေးနိုင်ဖို့တာဝန်ရှိသူတွေစီစဉ်နေပေမဲ့အချိန်မီပြည့်စုံနိုင်ပါမလားစိုးရိမ်မှုတွေရှိနေတဲ့အကြောင်းပြောပြချင်ပါတယ်။ကျွန်မအာကနွန်ပါလာမယ့်ရွေးကောက်ပွဲမှာအသက်18နှစ်ပြည့်ပြီးသူတိုင်းမဲပဲပိုင်ခွင့်မဆုံးရှုံးစေဖို့နိုင်ငံသားစစ်စစ်ရေးမှတ်ပုံတင်တွေရရှိနိုင်အောင်ခွင့်ဆင်းဆောင်ရွက်နေကြောင်းအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဒုတိယဝန်ကြီးဦးမြင့်ကျန်ကပြောပါတယ
်ကျွန်တော်တို့ကဒါကဟိုကျွန်တော်တို့ဝန်ကြီးဌာနရဲ့လူဝင်လူဆင်အနေနဲ့ကျွန်တော်တို့ဒီနိုင်ငံသားစစ်စစ်ရေးလုပ်ငန်းတွေလုပ်ပေးနေတာဗျအဲ့မဲဆန္ဒရှင်စင်းနဲ့ပတ်သက်လို့တော့ပြည်သူ့ရုပ်ကွဲကမရှင်းရနေပြီးတော့ကျွန်တော်တို့ဆောင်ရွက်နေပါတယ်ကျွန်တော်တို့ကတော့ဝန်ကြီးဌာနရဲ့ဒီပြစ်ဆာစီမံချက်ရဒီလိုလိုဆိုင်အနေနဲ့တနင်္ဂနွေလုံးမှာပတ်ပုတ်တင်ကျွန်တော်တို့လုပ်ပေးနေတာပေါ့နော်ကျွန်တော်တို့ရုံးနေပါတယ်လုပ်ပေးတယ်တချို့ရုံးမလာနိုင်တဲ့လူတွေမှာတချို့အဆုံးဖြားကြတဲ့နေကြီးဒေသတွေမှာလည်းပွားပြီးတော့ကွင်းစင်နဲ့လုပ်ပေးနေတာပါဗျာ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြည်ခဲ့တဲ့လထဲပထမဆုံးအကြံထုတ်ပြန်ခဲ့တဲ့မဲဆန္ဒရှင်စည်ရင်မှာအချက်လက်မှားယွင်းမှုတွေရှိနေတာတွေကိုလည်းကော်မရှင်နဲ့လူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေစစ်စစ်ပြီးပြင်ဆင်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်မဲဆန္ဒရှင်အမည်စည်ရင်မှာပါဝင်ပေမဲ့နိုင်ငံသားစစ်စစ်ရေးကပ်ပြမရှိသူတွေလည်းရှိနေဆဲဖြစ်တာကြောင့်ဒီလိုလူတွေတော့ကူညီဖို့ဆောင်ရွက်နေတယ်လို့လည်းမွန်ပြည်နယ်ကရွေးကောက်ပွဲလုပ်ငန်းမှာကူညီနေတဲ့ကရင်တိုင်းနာရေးရာဝန်ကြီးဦးစောအောင်မြင့်ခိုင်ကပြောပါတယ
်ဒီမွန်ပြည်နယ်တစ်ခုလုံးပဲအဲ့ဒီအထဲမှာကျွန်တော်တို့မဲစရင်ထွက်လာတဲ့အခါကျတော့တချို့တော့ကျွန်တော်တို့ဟိုပြည်သူတွေထဲမှာဆိုရင်ကျွန်တော်တိုင်းသားတွေထဲမှာဆိုရင်သူမဲစရင်မှပါလာတယ်ဟိုမပုတ်တဲ့မှမရှိဘူးပေါ့နော်မပုတ်တဲ့မပြုလို့ရသေးဘူးပေါ့အဲ့ဒါမျိုးတွေရှိရဆိုလို့ရှိရင်ကျွန်တော်တို့မဲစရင်ကတော့ပေါက်တယ်လူလည်းရှိတယ်မပုတ်တဲ့မရှိဘူးမပြုလို့ရသေးဆိုတဲ့အမျိုးကိုဒီဒါတစ္ဆာစီမံချက်နဲ့လူမှုကြီးကြရေးကနေပြီးတော့လုပ်တဲ့အစီအစဉ်ပါပဲ
ရွေးကောက်ပွဲကျင်းပဖို့တောင်းလာလောက်တာလို့တော့တဲ့အချိန်မှာပဲမဲပေးခွိနဲ့နိုင်ငံသားစစ်စစ်ရေးမှတ်ပုံတင်ရရှိရေးအချိန်မီဆောင်ရွက်နိုင်ပါမလားစိုးရိမ်မှုတွေလည်းရှိနေပါတယ်မွန်ပြည်နယ်ကြက်မြောမြို့နယ်ကော့ကလော်ကျေးရွာအောက်ချုပ်ရေးမှူးဦးစောအောင်ကတော့အချိန်မီဆောင်ရွက်နိုင်ဖို့တိုက်တွန်းထားတယ်လို့ပြောပါတယ
်ဒူတရားတော့မှာတော့အားလုံးဆိုရင်ကြံမဲ့တရားနိဗ္ဗာန်လောက်ကြံအောင်မှာမသိဘူးတော့ဘာလဲဆိုတော့သူတို့ကဟိုအချက်လက်လေးတွေတောင်းလို့လေအချက်လက်လေးတွေတောင်းလို့ဆိုတော့ကျွန်တော်တို့မှာကတော့ဟိုတချို့ကတော့ချင်းမရှိဘူးဟိုမထည့်ရသေးဘူးပေါ့နော်ကျွန်တော်တို့အနေနဲ့ကတော့ပြောရတာဒီအချက်လက်တောင်းလို့ဆိုတော့ကဒီကလေးတွေကအဖေဘက်ကဟိုဒီဥတွေဘက်ကြီးတွေမှတ်ပုတ်တွေရှိတယ်မှတ်ပုတ်တွေဒီကောင်ချင်းတွေရှိဒီဒီကြားထဲမှာကြံသွားတဲ့ကလေးတွေကသူ့ဥတွေမှာထည့်လို့ရတယ်ပေါ့ကျွန်တော်တို့ကအဲ့လိုတောင်းဆိုလို့ပေါ့နော
်လာမယ့်ရွေးကောက်ပွဲမှာတော့မဲဆန္ဒရှင်38တန်းကျော်ရှိမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပြီးနိုင်ငံရေးပါတီပေါင်း90ကျော်ကကိုယ်စားလှယ်လောင်းတွေရှင်ပြိုင်ကြမှာဖြစ်ပါတယ်ကျွန်မအကနွန်ပါရန်ကုန်ကနေတင်ပေးပို့တာဖြစ်ပါတယ
်ကျွန်တော်ဝင်းမင်ပါမြန်မာနိုင်ငံမှာလာမယ့်ရွေးကောက်ပွဲစောင့်ကြည့်ရေးမကြာခင်ကပြိပင်ခံခဲ့ရတဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လူချမှုအဖွဲ့ Face ကိုပြန်ခွင့်ပြုလိုက်ပါပြီဘလို့ဖြစ်သွားတာပါလဲ Face အဖွဲ့အနေနဲ့ဒီပေါ်ဘလို့သဘောထားပြီးအင်္ဂါနေ့ချရရင်နေပြည်တော်မှာပြည်တော်စုရွေးကောက်ပွဲကော်မရှင် UEC နဲ့သွားဆွေးနွေးတဲ့အခါဘာတွေဆွေးနွေးဖို့ရှိနေပါလဲဒီပေါ် Face အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာစိုင်းရဲကျော်စာမြင့်ကိုမေးမြန်းထားပါလဲ
ဟုတ်ကဲ့စိုင်းရဲကျော်စာမြင့်ခင်ဗျာကျွန်တော်တို့အခုလာမယ့်ရွေးကောက်ပွဲမှာဒီစောင့်ကြည့်လေ့လာဖို့ပေါ့နော်အရင်ခွင့်ပြုချက်ပိတ်ခဲ့ရကနေအခုတော့ကြောင်းပြီးတော့ပြန်ခွင့်ပြုပေးမယ်လို့ကြားလို့ဘလို့ဖြစ်သွားတယ်ဆိုတာနည်းနည်းလေးရှင်းပြပေးပါလား
ဒီရွေးကောက်ပွဲစောင့်ကြည့်လေ့လာခွင့်ကိုဒီပြည့်ခဲ့တဲ့ဇူလိုင်လမှာကျွန်တော်တင်တယ် ဇူလိုင်14ရက်လောက်မှာတင်တယ်ကျွန်တော်တို့ဇီကိုဇူလိုင်30ရက်နေ့နေ့စွဲနဲ့စောင့်ကြည့်လိုက်လောက်ခွင့်မပြုတ်ဘူးဆိုပြီးတော့ကျွန်တော်တို့စာရောက်ပါတယ်အဲအဲ့ဒါပြီးတော့မှကျွန်တော်တို့မနေ့ကတော့ယူကော့ဘ်ကော်မရှင်နဲ့ကျွန်တော်တယ်လီဖုန်းဆက်သွယ်ရပါတယ်ဗျပြန်စကော့ဘ်ကော်မရှင်ကတိုင်းမှုချက်ကကျွန်တော်တို့ကိုတယ်လီဖုန်းဆက်ပြီးတော့အကြောင်းကြားပါတယ်ကျွန်တော်တို့ကိုစောင့်ကြည့်လိုက်ခွင့်ပြန်ပေးမယ်လို့ပြောပါတယ်ဆိုကျွန်တော်တို့ကိုအင်္ဂါနေ့မှာနေပြီးတော့လာဖို့လည်းကျွန်တော်ပြောထားပါတယ်ဆိုကျွန်တော်တို့အင်္ဂါနေ့နေပြီးတော့သွား
โอเคအဲ့တော့အခုဒီနေရာမှာဘာကြောင့်အခုလိုဆုံးဖြတ်ချက်ကြောင်းသွားလဲချင
်အဲ့ဒါတော့ကျွန်တော်တို့မပြောတတ်ဘူးဒါပေမဲ့လည်းကျွန်တော်တို့ဒီလိုကော်မရှင်နေနဲ့ဒီလိုစောင့်ကြည့်လိုက်ခွင့်ပြန်ပေးမယ်ဆိုရင်ဆုံးဖြတ်ချက်ကြောင်းတာကိုတော့ကျွန်တော်တို့ကြိုးစားပါတယ်နောက်ပြီးတော့ကျွန်တော်တို့ရှင်းလာပေါ်လေပို့ပြီးတော့အယူပြကိစ္စကျွန်တော်စောင့်ကြည့်ကြတာကဥပဒေနဲ့ဥပဒေမူကောင်ဒီဥပဒေထဲမှာမရှိတဲ့အတွက်ကြောင့်မလို့ကော်မရှင်အကြောင်းလဲဖြစ်တိုင်းမှာကျွန်တော်စောင့်ကြည့်လိုက်ရမလားမရဘူးလားဆိုတာအပြင်နဲ့ကျွန်တော်တို့ကိုကြိုးစားနေရတဲ့အရာဖြစ်တာဒါကြောင့်မို့ကျွန်တော်အများအတွက်စောင့်ကြည့်လိုက်ကိုအကောက်ွယ်ဥပဒေရကောက်ွယ်ပေးအောင်ဥပဒေမူကောင်နဲ့ထည့်ထားတဲ့နယ်လို့ကျွန်တော်ပြောတယ်နောက်တစ်ခုကကျွန်တော်လည်းဒီစောင့်ကြည့်တဲ့ကွင်းကိုအဖွဲ့အကြီးအသေးမဖို့နေရှိမှနိုင်ဘယ်လိုရှိမှဆိုတာမျိုးတက်တတ်တာနဲ့ဆက်လို့ရှိလို့ရှိရင်ကျွန်တော်တို့ဘယ်အဖွဲ့အစည်းမှစောင့်ကြည့်လိုက်လို့ပေးဖို့ကိုယ်လုပ်တဲ့နယ်လို့လည်းကျွန်တော်တို့ဟိုမြင်ပါတယ်ဗျဟုတ
်ကဲ့အဲ့တော့ဒီနေရာမှာအရင်အကြောင်းပြခဲ့တဲ့ဒီမှတ်ပုံမတင်တဲ့ကိစ္စတို့နောက်တခြားကိစ္စတွေရောပြောခဲ့တာရှိလား
ဆိုကျွန်တော်တို့အခုအကြမ်းချင်းတည်ရတော့ကျွန်တော်တို့ကိုစောင့်ကြည့်ရတော့ပြန်ပြေးမယ်နောက်ပြီးတော့မှကျွန်တော်တို့ရဲ့တင်းဖွဲ့မှုပုံကိစ္စနဲ့ပတ်သက်တဲ့ကျင်းနေစရာရှိတယ်လို့ပြောပါတယ်ဆိုကျွန်တော်တို့အဲ့ဒါတော့နေပြီးတော့ရောက်မှာပဲပို့ပြီးတော့အသေးစိတ်တည်ရမှာ close ရတော့အကြမ်းချင်းအသေးစိတ်တော့ကျွန်တော်မပြရသေ
းဟုတ်ကဲ့အရင်တော့ညစ်ပြေခဲ့တာကဒီတရားဝင်အဖွဲ့အစည်းမှတ်ပုံမတင်ထားလို့ပေါ့နော်နောက်တစ်ခုကတော့ဒီအဖွဲ့အစည်းမှတ်ပုံတင်ဖို့ထောက်ပြချက်တောင်းရမှာလဲနိုင်ငံခြားဝင်ငွေလက်ခံမှုနဲ့နောက်ရုပ်ကောက်မကော်မရှင်လုပ်ငန်းကိုကူညီတာမှုပဲနဲ့စောင့်ကြည့်တာဖြစ်တယ်ဆိုတာမျိုးအကြောင်းပြန်ခဲ့တယ်လို့ကြားပါတယ
်ဟုတ်ပါ
တယ်ဟုတ်ကဲ့အဲ့ဒီအနေထားရော
ဟုတ်ပါတယ်ဗျဟုတ်ပါတယ်အရင်ကျွန်တော်တို့အဲ့ဒီအတိုင်းပါပဲကျွန်တော်တို့ဒီစောင့်ကြည့်ပထမဆုံးကတော့ကျွန်တော်တို့အတင်းဖွဲ့မပုံတင်အတွက်ထောက်ခံစာတောင်းတဲ့အခါမှာကျွန်တော်တို့ကစောင့်ကြည့်ကြရတဲ့ဖွဲ့ဖြစ်တဲ့ပြည်သူ့ကော်မတီကော်မရှင်ကိုကူညီပံ့ပိုးရဖွဲ့မတော်မပေးနိုင်ဘူး။နောက်စောင့်ကြည့်ယူကောက်ပဲစောင့်ကြည့်လာဖို့အတွက်ကကြာတော့လေ။ကျွန်တော်တို့ကဒီတင်းဖွဲ့မပုံတင်မရှိဘဲနဲ့နိုင်ငံခြားကအထောက်ပံ့ရန်ပုံကိုလက်ခံတဲ့အတွက်ကြောင့်မလို့ခွေမပေါ်နဲ့ကူညီပြုတာကြောင့်မလို့စောင့်ကြည့်တဲ့ကောင်မပေးနိုင်ဘူးလို့ကျွန်တော်တို့ပြောခဲ့တဲ့ပုံပါပဲ။ဆိုတော့အခုကတော့အော်ဒါဒီကိစ္စကဒါပြဿနာမရှိအောင်ဆိုသဘောလို့ကျွန်တော်ယူဆရတယ်။အမှန်ကတော့ကျွန်တော်တို့ဇူလိုင်လ18ရက်နေ့မှာလည်းကပြည်အောင်စုကော်မရှင်နဲ့ရပ်တန့်ဖွဲ့စည်းပြည်ဆောင်ပွဲမှာပြည်အောင်စုကော်မရှင်ကကျွန်တော်ပြောခဲ့ပြီးသားပါ။အဲကျွန်တော်တို့ဒီစောင့်ကြည့်လာဖို့အတွက်ကောအသိပညာပေးလုပ်ငန်းတွေလုပ်ဖို့အတွက်ကောဒီတင်းဖက်မပေါ်နေမှာမလို့အပ်ဘူး။တင်းဖက်မပေါ်နေရှိစရာမလိုဘူး။ဘယ်ဖွဲ့စည်းဆိုလွန်းလွန်းလုပ်ခဲ့ရမယ်လို့ကိုပြောပြီးသားပါ။ပြောပြီးသားကိုပုံမှန်ကကျွန်တော်တို့ဒီဆုံးဖြတ်ချက်ကြောင်းမှရတဲ့ပုံပါပဲ
။ဟုတ်ကဲ့အဲ့တော့အခုလာမယ့်အင်ကာနေမှာပါရင်ဆွေးနွေးဖို့မှန်းချလဲ
။အဓိကတော့ကျွန်တော်တို့စောင့်ကြည့်လေးလာကွင်းနဲ့ပတ်သက်လို့ပြန်ပေးမယ်ဆိုတာနဲ့ပတ်သက်ကျွန်တော်တို့ကြည့်လို့ရအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ပါရီအေးတင်းချက်လေးကိုကျွန်တော်ထပ်ပေးဖို့လို့ကလားမလို့ဘူးလား။နောက်ပြီးတော့မှကျွန်တော်ရဲ့စောင့်ကြည့်လေးလာကွင်းကိုရောကျွန်တော်ဘယ်လိုလဲစောင့်ကြည့်ခွင့်ရမလဲ။အဲ့ဒါကိုကျွန်တော်အဓိကထားပြီးဆွေးနွေးမယ်။နောက်ပြီးတော့မှကျွန်တော်တို့ဒီဒီခုနကတင်းဖက်မပေါ်နေပြီမဆင်းတော့ကျွန်တော်ဘာအကန့်ကတ်တည်ရှိမလဲအဲ့ဒါလည်းကျွန်တော်အဓိကထားပြီးဆွေးနွေးမယ်လို့ကျွန်တော်တို့ပြောစဉ်းစားထားပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆန်ရဲကျော်စောင့်မြင့်ကျွန်တော်ဝင်းမြင့်ပ
ါ VOE American တန်ရက်စီစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရဲမထော်ပါပြည်သူနိုင်ငံဘက်ကနေအင်္ဂလိပ်ရေလက်ကြားကိုဖြတ်ပြီးဗြိတိန်နိုင်ငံနဲ့တရားဝင်ဝင်ရောက်လာသူတွေကိစ္စတနနိုင်ငံဝင်ကြီးတွေတွေ့ဆုံဆွေးနွေးနေကြရပါတယ်ဒီနှစ်ထဲဥရောပကတစ်စင်ရဲ့ဗြိတိန်နိုင်ငံနဲ့တရားဝင်ရွှေပြောင်းဝင်ရောက်သူ4000ကျော်ခလုံးခွင့်တောင်းခံရပါတယ်အခုလိုဝင်ရောက်လာသူတွေကိုလက်မခံဘဲဥရောပကိုပြန်ပို့ဖို့ဗြိတိန်နိုင်ငံအတွက်ပုံပြီးခက်ခဲလာနေတဲ့အကြောင်း Itinerary Ritual တတိပိဖို့ထားပါတယ်အပေါ်ပေါ်မှာအသွမ်းအားအများဆုံးရေလမ်းကြောင်းတစ်ခုဖြစ်တဲ့အင်္ဂလိပ်ရေလက်ကြားကိုဖြတ်ပြီးပြီးခဲ့တဲ့အပတ်ထဲလူ900လောက်ဗြိတိန်နိုင်ငံနဲ့တရားဝင်ဝင်ရောက်လာခဲ့ပါတယ်အထင်းသူမပါတဲ့ကလေးတွေကလည်းဒါစင်နဲ့ချီရှိပါတယ်။အများစုကရပါတီတွေအသုံးပြုပြီးရေလက်ကြောင်းကိုဖြတ်ခဲ့ကြတာပါ။ဒီလိုတရားမဝင်ရွှေပြောင်းဝင်ရောက်လာသူတွေများလာတာကဗြိတိန်နိုင်ငံရေးကိုလှလှရှားရှားရိုက်ခတ်လာစေခဲ့ပါတယ်
။ We stop them working with the French we just stop them from getting across.
သူတို့တွေဘူးလို့ဝင်ရောက်နေတာကိုတားဆီးရပါမယ်။ဒီတဲ့နဲ့ညှိနှိုင်းနေပါတယ်။နောက်တစ်ချက်ကကျွန်တော်တို့မှရှိတဲ့ဥပဒေပုံပေါင်းကိုပြန်ပြီးကြည့်ဖို့လိုပါတယ်။တရားမဝင်ဝင်ရောက်လာသူတွေနဲ့ပတ်သက်တဲ့ဥပဒေအကြောင်းအရာဆွေးဆုံလင်းလင်းကိုပြန်ပြီးကြည့်ဖို့လိုပါတယ်လို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကပြောပါတယ်။အခုရပိုင်းထဲမှာ တော့ရေတပ်တင်မောတွေနဲ့ရှောက်ဖွေးရင်းလေရင်တွေကိုအင်းလေးရေလက်ချာမှာချထားလိုက်ပါတယ်။လက်ဆက်ကိုမထိတ်ချုပ်နိုင်တော့ဘူးလို့လည်းရေတပ်အရာရှိအောင် Chris Perry ကပြောပါတယ်
။ It's quite clear that we don't
have a way for ကျွန်တော်တို့ကောင်းကောင်းမထိတ်ချုပ်ထားနိုင်တော့ဘူးဆိုတာသိချင်ရှားပါတယ်။ဒီကိလုံကြုံမှုကလည်းမရှိဘူး။ရေလက်ချာဟိုဘက်ဒီဘက်နှစ်ဖက်စလုံးမှာဥပဒေနဲ့မညီလုဆောင်နေတာတွေရှိနေပါတယ်။ဒီပြဿနာကိုဖြေရှင်းရေးဒီတက်ရဲ့အခန်းကဏ္ဍကလည်းတက်တက်ကွယ်ကွယ်မရှိလာပါဘူးဗြိတိန်ရေပိုင်နဲ့ထဲဝင်လာတဲ့ရွှေပြောင်းဝင်ရောက်လာတဲ့ရဲ့လှေလုံကိုမောင်းထုတ်ရင်းအပြည်ပြည်ဆိုင်ရာဥပဒေတွေနဲ့ကြီးကျောင်းဆိုင်ရာဥပဒေတွေကိုချိုးဖောက်ရရောက်နိုင်တယ်လို့လည်းဥပဒေပညာရှင်တွေကထောက်ပြပါတယ
် You can't just push people back
သူတို့ကိုပြန်မောင်းထုတ်ပြီးဒီနေ့မှမဟုတ်ဘူးဆိုပြီးမျှော်လင့်နေလို့မရပါဘူးအချို့လူတွေပေါက်ကုန်နိုင်တော့ပြန်မောင်းထုတ်တဲ့ကိစ္စကလုံးဝလက်မခံနိုင်စရာပါပြည်သူတွေဘောမတူပဲလူတွေကိုပြည်သူပကံကိုလည်းပြန်ဆွဲခေါ်သွားလို့မရဘူးအပြည်ပြည်ဆိုင်ရာဥပဒေအရအခုကြီးလိုအပ်ပြီးဒုက္ခရောက်နေတဲ့လူသင်းမောတွေကိုကယ်ဆယ်ပေးဖို့တာဝန်ရှိပါတယ်ဒီတဲ့သင်းမောတွေခြားထားတာကြောင့်ပြောလို့မထားတဲ့အကျိုးဆက်တွေနဲ့ကျုံရနိုင်တယ်လို့လည်း Colin Yu ကဆက်ပြောပါတယ
် But if it was the British who were doing that it would be back to
အများကဗြိတိန်လူမျိုးတယောက်ဖြစ်ပြီးအခုလိုလုပ်တယ်ဆိုရင်ခင်ဗျားလည်းဗြိတိန်ကမ်းခြေကိုပြန်အဖို့ခံရလိမ့်မယ်ဗြိတိန်ဆွေရကဒါမျိုးဖြစ်မှာကိုရှောင်ရှားကြပါတယ် EU ဥရောပသမဂ္ဂရဲ့ဥပဒေအရရွှေပြောင်းဝင်ရောက်လာသူတွေဟာသူတို့ပထမဆုံးရောက်ရှိတဲ့ EU နိုင်ငံမှာခလုံးခွင့်တောင်းခံရပါတယ်ဒါကြောင့်အရင်ကဥရောပကတစ်ဆင့်ဝင်ရောက်လာသူအများအပြားကိုဗြိတိန်နိုင်ငံကဥရောပကိုပြန်ပို့ပေးနိုင်ကြတာပါအခုတော့အဖွဲ့ဝင်မဟုတ်တော့လို့ဥရောပကိုပြန်ပို့ဖို့အခက်အခဲရှိသွားပြီဖြစ်ပါတယ်ဗြိတိန်ဆိုရကတော့အသက်သေဆုံးမှုတွေမဖြစ်အောင်အင်းလေးရင်းနဲ့ကြားကိုဝင်ရောက်တဲ့လမ်းကြောင်းတွေကိုပိတ်ပစ်ဖို့လိုတယ်လို့ပြောပါတယ်ကိုနေဆက်ကိုကိုပြန်ထိန်းချုပ်မယ်လို့ပြောနေတဲ့အဆိုရတရားအတွက်ကတော့ရွှေပြောင်းဝင်ရောက်လာသူတွေရဲ့အရေးဟာနိုင်ငံရေးပြုတ်ကွက်တစ်ခုဖြစ်လို့နေပါတယ်ခင်ဗျာကျွန်တော်ရမ်းတော်မှာ
စိတ်ရမှန်ရေးပြဿနာကြောင့်လူငယ်တွေစည်းရုံရေးပေါ်ဌာနတွေကိုရောက်လာတဲ့နှုံတိုးလာနေတာကြောင့်အကြောင်းရင်းကိုတည်နိုင်ဖို့ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေကစီးတူတီတီတွေလစ်လာစူးစမ်းနေကြပါတယ်ဒီအကြောင်း AP သတင်းဆောင်ပါကိုပြောပြပေးပါမယ်ရှင်ကျွန်မခွာညိုပါကလေးတွေနဲ့ဆယ်ကျော်သက်အရွယ်တွေစိတ်ကြမ်းမာရေးပြဿနာနဲ့အရေးပေါ်ဌာနရောက်လာတဲ့အရေးအတွက်ဟာ2014ခုနှစ်ကစပြီးနှစ်ဆတိုးလာတယ်လို့ဩစတြေးလျပိုင်းတက်စ်မီနီးယားကျွန်းက Ryan Hobart စီယုံကဒေါက်တာ Beatrice ကပြောပါတယ်။ဒါကြောင့်သူဦးဆောင်ပြီးလူငယ်တွေရဲ့စိတ်ပိုင်းဆိုင်ရာကြမ်းမာရေးကိုလေ့လာနေကြတာပ
ါ။ Tell us what the risk factors for young people present.
ဒီဝဌာနကိုရောက်လာရလောက်အောင်လူငယ်တွေအတွက်အန္တရာယ်ဖြစ်စေလောက်တဲ့အကြောင်းရင်းတွေကဘာတွေလဲဆိုတာကိုကျွန်တော်တို့အဓိကထားပြီးတော့လေ့လာနေပါတယ်။သူတို့ရဲ့အသက်ပိုင်းခြားဆေးရုံကိုရောက်လာရအောင်လူမှုရေးနဲ့ပတ်ဝန်းကျင်မှာဘယ်လိုအခြေအနေရှိနေသလဲဆိုတာတွေကိုအဓိကထားပြီးလေ့လာနေတာပါ။
အရေးပေါ်ဌာနကိုရောက်လာတဲ့အခါမှာရောစေယုံကဆင်းသွားပြီးနောက်မှာပါတိုင်တွဲဆောင်ရွက်ပုံတွေနဲ့ပတ်သက်လို့ကုသမှုတွေကိုလည်းသူတေတီတွေလေ့လာနေပါတယ်။လူငယ်တွေရဲ့စိတ်ကြမ်းမာရေးကိုလေ့လာနေတဲ့ကျယ်ပြန့်လာတဲ့သူတေသနလုပ်ငန်းအတွက်ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေကနေရာ30မှာဒေါက်တာဘီယက်ထရန်တာဝန်ယူနေတဲ့ Ryan Hobart စေယုံလည်းတခုအပါဝင်ဖြစ်ပါတယ
်။ Are related to self harm
စေယုံကိုရောက်လာကြတဲ့လူငယ်တွေမှာအများဆုံးတွေ့နေရတာကကိုယ့်ကိုယ်ကိုထိခိုက်နာကျင်အောင်လုပ်တာစိတ်ကြဝေနာပူဆိုးလာနေတာတွေနဲ့ဆက်ဆက်နေပါတယ်။သူတို့အတွက်အခုကြီးလိုနေပြီလို့ထင်လာတဲ့အထိစိုးရိမ်ကြောင်းကြားစိတ်တွေဖြင့်လွန်ခဲ့တဲ့24နာရီအတွင်းကြုံခဲ့ရတဲ့စိတ်ဖိစီးမှုတွေနဲ့ဆက်ဆက်နေတာကိုလည်းအများဆုံးတွေ့ရပါတယ
်။လူငယ်တွေမှာရှိတတ်တဲ့တာမန်စိုးရိမ်ကြောက်လန့်စိတ်တွေဟာဒီနှစ်ပိုင်းတွေမှာပူဆိုးလာနေတယ်လို့လည်း Black Dot စီးသိပ်ပန်ဌာနကစိတ်ကြမ်းမာရေးပညာရှင်ဒေါက်တာ Helen Christine ကပြောပါတယ
် This year 2020 has brought together a number of
2020ပြည့်နှစ်တဲ့စိုးရိမ်မှုများတဲ့လူငယ်တွေကိုပိုတွေ့လာရပါတယ
်ဩစတြေးလျနိုင်ငံကတော်မီလောင်ကျော်မှုကအစကမ္ဘာတဝန်းရင်ဆိုင်နေရတဲ့ကပ်ရောဂါအစုံပတ်ဝန်းကျင်ပြဿနာတွေကလည်းစိုးရိမ်စိတ်တွေကိုကြီးထွားစေတယ်လို့ဆိုပါတယ
်
ကိုဗစ်ကလည်းလူငယ်တွေကြားပညာရေးနဲ့အခွင့်အလမ်းအတွက်စိုးရိမ်စိတ်တွေကြီးထွားစေခဲ့ပါတယ
်လူငယ်တွေစိတ်ကြမ်းမာရေးအတွက်သုတေသနဌာနတစ်ခုချင်းစီကတွေ့ရှိမှုတွေကိုပေါင်းစပ်ပြီးရလက်တွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာလိမ့်မယ်လို့သုတေသီတွေမျှော်လင့်ထားသလိုလေ့လာမှုတွေဟာသက်ဆိုင်ရာဒေသတွေအတွက်လည်းအထောက်အကူဖြစ်လိမ့်မယ်လို့ယုံကြည်ကြောင်းRyan Hobart စေယုံကသူတေသီဒေါက်တာဟီတာဖရန်စစ်ကပြောပါတယ
် What we really came to see in Tasmania
ကျမတို့အမှန်တကယ်တွေ့မြင်လို့ရတာကတော့ Tasmania မှာတည်ကြတဲ့လမ်းညွှန်ချက်တွေချမှတ်နိုင်မှုပါဒါမှသာတိုးတက်ပြီးတော့လူမှုအတိုင်းဝိုင်းကြားမှာလည်းလက်တွေ့ကျင့်သုံးနိုင်ကြမှာပါ
လက်တလုံးလေးလာချက်တွေပေါ်မူတည်ပြီးနောက်ထပ်လည်းဘေကန္တတွေမှာသုတေသနလုပ်ငန်းတွေကိုဥစားပေးဆောင်ရွက်တင်တယ်လို့ဆိုတာစဉ်းစားဆုံးဖြတ်သွားမှာဖြစ်ပါရဲ့ရှင်ကျွန်မခွာညိုပါ
အင်္ဂါနေ့နေ့နဲ့ခင်ပြွေးမြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကမ္ဘာတရင်းနေတဲ့မှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကျွန်မအင်ဂျင်နိုင်ပါမြန်မာနိုင်ငံမှာရွေးကောက်ပွဲအတွက်အသင့်ပြင်နေကြပြီဆိုတဲ့ကောင်းစဉ်နဲ့ Telegraph India မှာ Subira Bamik ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြချင်ပါတယ်။ဒေါက်ဆန်းစွချီကတော့မရေရာတဲ့စိတ်ကူးယဉ်ဝါဒထက်ခက်ခဲပြီးလက်တွေ့ကြတဲ့နိုင်ငံရေးသဘောတရားဘက်ကိုပြောင်းလဲသွားခဲ့ပြီလို့အစားချီထားပါတယ်။မြန်မာဒီမိုကရေစီကောင်းဆောင်ဒေါက်ဆန်းစုကြည်ဟာတိုင်းပြည်မှာအင်အားအကြီးဆုံးစစ်တပ်နဲ့ထိတိုက်တွေ့ဆုံမှုတွေကိုရှောင်ရှားပြီးနောက်နိုဝင်ဘာလ10ရက်မှာကျင်းပမဲ့ရွေးကောက်ပွဲမှာသူဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အာဏာပြန်ရဖို့ရည်ရွယ်ထားပါတယ်။ရဲစွမ်းတက်တီထက်လိန်မာတူတိတ်တာကပိုပြီးကောင်းနေဆိုတော့ဒေါက်ဆန်းစုကြည်သဘောပေါက်လာပုံရတယ်လို့ဆိုပါတယ်။သူကိုသမရဖြစ်ဖို့တားမြစ်ထားသလိုအရေးပါတဲ့ကာကွယ်ရေးဝန်ကြီးဌာနနဲ့လွှတ်တော်ထဲမှာစစ်သား25ရာခိုင်နှုန်းပါနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြောင်းလဲဖို့ NLD ရဲ့ကြိုးပမ်းမှုတွေကိုဆွန့်လွှတ်ခဲ့တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့3နှစ်ကဆောင်းမရှင်ကိုဒေါက်ဆန်းစုကြည်ပြောခဲ့တာကအမုန်းတင်ခံရတဲ့ပြရုပ်အဖြစ်ရှိနေတဲ့ပုံကူမျိုးထက်ဖခင်နိုင်ငံရေးသမားရဲ့သွေးကိုဆက်ခံသူဖြစ်ရှင်တန်ရက်တည်ဖို့သူ့အနေနဲ့ဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီလိုပြောတဲ့အတိုင်းပဲသူရက်တည်ခဲ့တယ်လို့ဆောင်းမရှင်ကရေးထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေကိုဖိနှိပ်ခဲ့တဲ့မြန်မာစစ်တပ်ရဲ့တိမှုကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးဖို့နိုင်ငံတကာရဲ့တောင်းဆိုမှုတွေအပေါ်စစ်တပ်ရဲ့ညှင်းဆုံမှုကိုဒေါက်ဆန်းစုကြည်ကလက်ခံခဲ့တယ်လို့မြန်မာစစ်အရာရှိတွေကိုတရားစွဲတဲ့ ICJ နိုင်ငံတကာတရားရုံးမှာသူကိုယ်တိုင်တက်ရောက်ခုခံခြေပါခဲ့ပါတယ်။ဒေါက်ဆန်းစုကြည်အမြဲပြောနေတာကဒီစစ်တပ်ဟာမြန်မာပြည်လူမျိုးရေးအတွက်သူ့ဖေဘူကျော်အောင်ဆန်းထူထောင်ခဲ့တာဖြစ်တယ်ဆိုတဲ့အချက်ဖြစ်ပါတယ်။ဒါပေမဲ့လည်းစစ်တပ်ဟာဒေါက်ဆန်းစုကြည်ကိုအာဏာလွှဲပေးဖို့ငြင်းဆန်ခဲ့တယ်လို့နှစ်ပေါင်းများစွာနေအကျေချုပ်ချထားခဲ့တာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ဟာနိုင်ငံတကာစံပြတဲ့ပုံရိပ်ကနေနိုင်ငံရေးသမားဘဝအဖြစ်ပြောင်းလဲခံယူခဲ့တဲ့အတွက်စစ်တပ်နဲ့ဆက်ဆံရေးပုံမကောင်းမွန်လာတယ်လို့ဆိုရမှာပါ။ဒါပေမဲ့တကယ်လို့ဒေါက်ဆန်းစုကြည်ဟာဒီအတိုင်းသူ့ရဲ့ policy ကိုဆက်လက်ကျင့်သုံးနေမယ်ဆိုရင်ထိခိုက်မှုများစွာရှိလိမ့်မယ်လို့ဆောင်းမရှင်ကဆိုပါတယ်။ဆောင်းမရှင်ဥပမာပေးထားတဲ့အချက်ကတော့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ဒုတိယပင်လုံညီလာခံလိုမျိုးတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ကြံပြန့်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအတွက်နေရာရှိမှာမဟုတ်ဘူးလို့ဆိုပါတယ်။ဒါကြောင့်လဲဆိုရင်ရပ်တန့်နေတဲ့ဆွေးနွေးပွဲတွေကိုပြန်ပြီးစတင်ဖို့ဆွေးနွေးမဲ့အခွင့်အလမ်းသူတို့မှမရှိဘူးဆိုတာတိုင်းရင်းသားအဖွဲ့တွေကမြင်ရလို့ဖြစ်ပါတယ်။နောက်တိုင်းရင်းသားတွေနဲ့ဆက်ပြီးပဋိပက္ခဖြစ်နေမှသာစစ်တပ်အနေနဲ့သူ့အင်အားကိုတိုးချဲ့ဖို့တိုင်းပြည်မပြိုကွဲရေးဆက်လက်ရည်တည်ဖို့ဆိုတဲ့အကြောင်းပြချက်ခိုင်ခိုင်လုံလုံပေးနိုင်မှာဖြစ်ပါတယ်။အရင်ကတရုတ်နဲ့အနီးကဆက်ဆံရေးရှိခဲ့တဲ့မြန်မာစစ်တပ်ရောအခုဒေါက်ဆန်းစုကြည်ပါအိန္ဒိယနဲ့ဆက်ဆံရေးအရင်ကထက်ပိုမိုကောင်းမွန်အောင်လှုပ်ဆောင်လာတာဟာအင်အားအလုံးတောင်းတင်းနဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့ကိုခြေမုံရေးအိန္ဒိယစစ်တပ်ရဲ့အကူအညီအလုံးအမေးလိုအပ်နေလို့ဖြစ်တယ်လို့ဆိုပါတယ်။လက်ရှိမြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမြန်မာစစ်တပ်နဲ့အစိုးရကြားအိန္ဒိယနဲ့တရုတ်ပါဝင်ပတ်သက်နေပုံဟာ Great Game East လို့အမည်ပေးထားတဲ့အရှေ့ဘက်ကအရှုပ်ထွေးဆုံးပြဿနာကြီးတစ်ခုကိုရှုမြင်ရတော့မယ်ဆိုတဲ့အကြောင်းအာရှရေးရာစောင့်ကြည့်လေ့လာသူဘာတီးလင်နာရဲ့သုံးသပ်ချက်ကိုဆောင်းမမှကိုးကားဖော်ပြထားပါတယ်ရှင်။
ဒီလိုရေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Sound တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ရှင်းတင်ပတ်တဲ့27ရာစုပင်လုံညီလာခံကျင်းပရမှာအရေးပါတဲ့သဘောတူညီချက်တွေချုပ်ဆိုဖို့ညီမန်းထားပေမဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာအဖို့အထစ်တွေရှိနေစေဖြစ်တာကိုအစိုးရနဲ့တက်မတော်တာဝန်ရှိသူတွေကိုယ်တိုင်ပြောဆိုနေကြတာတွေတွေ့နေရတဲ့အကြောင်းဒီတစ်ပတ်သတင်းတော်မှတ်စုအစီအစဉ်မှာတင်ပြပါမယ်။ကျွန်တော်မိုးစောပါ
ကျမတို့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကငင်းချဲရေးလုပ်ငန်းစဉ်ကိုအင်တိုင်းအားတိုင်းလုံနိုင်ဖို့အတွက်တမတော်ကဆောင်ရွက်ခဲ့ပေမဲ့ငင်းချဲရေးကိစ္စတွေကိုဦးဆောင်ဆောင်ရွက်နေတဲ့အမျိုးသားပြန်လည်တင်ပြရေးနဲ့ငင်းချဲရေးဘူဌာနNRPC ကအကောင့်ထဲမဖော်နိုင်ခဲ့ဘူးလို့ရုရှားနိုင်ငံတို့ ဒီတရင်ကိုဒီလာကိုရဲ့နေတို့မြောက်ရီတရင်စာမှာဖော်ပြခဲ့တာလေဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထင်းကငင်းချဲလုပ်ငန်းစဉ်ကြန့်ကြာမှုဟာ၂၁ရာစုပင်လုံးဒုတိယနဲ့တတိယအစည်းအဝေးအပေါ်မှာအခြေခံပြီးဖြစ်လာရတဲ့အကြောင်းကိုဒီလာစနေနေ့ကကျင်းပတဲ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုပါတယ်ဒုတိယအစည်းအဝေးမှာကျွန်တော်ထက်လွ ဒီနေ့တော့ကျွန်တော်တို့ပြန်ပြီးတော့စဉ်းစားတယ်ပေါ့နော်နှစ်ပတ်လောက်စဉ်းစားတယ်နောက်ဆရာတို့လည်းမှတ်မိလိုက်မယ်နှစ်ထောင်သက်ရှင်းနိုဝင်ဘာမှာအာဆီယဆန်နဲ့ခေအန်ယူကစတိတ်မန့်ထွက်တယ်ခေအန်ယူကဒီငင်းငယ်စွန်းနေမှုတွေကနေပြီးတော့ပါဝင်ခြင်းနဲ့ရဆိုင်ထားတယ်ဆိုတာထွက်တယ်အာဆီယဆန်ကဂျန်စီစည်းဝေးတွေကပါဝင်ခြင်းနဲ့ရဆိုင်နေတယ်ဆိုထွက်တယ်အဲ့ဒါတွေကဘယ် ည်းထူထောင်ရေးကောင်စီ RCSS ကငင်းချမ်းရေးလုပ်ငန်းစဉ်တွေမှာပတ်ဝန်းဒါကိုယာယီရပ်ဆိုင်းလိုက်တဲ့နောက်တနည်းနှစ်ချိန်ကျင်းပရမယ်27ရာစုပင်လုံးစည်းဝေးဟာလည်းနှစ်နှစ်လောက်ရပ်ဆိုင်းခဲ့ရတာပါဒီလိုရပ်ဆိုင်းသွားတဲ့အခြေအနေကိုပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ဒူဥက္ကဋ္ဌဥခုမြင့်ထွန်းကလည်းအခုလိုပြောပါတယ
်ဒီကတော့ကျွန်တော်ဒီဒုတိယပင်လုံးမှာကဒေယာစတယ်လို့ပြောရမှာဖြစ်ပါတယ်ဒုတိယပင်လုံးမှာကျွန်တော်တို့နိုင်ငံရေးဆွေးနွေးဖို့သဘောတူညီချက်တွေရဖို့အဲ့တော့ကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ပတ်သက်တာဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးဆိုင်ရာဒီလိုသဘောတူညီချက်တွေရဖို့ဟိုကကျွန်တော်တို့တော်တော်ကိုသဘောတူပြီးသားဖြစ်နေလောက်ပြီးအဲ့ဒီအချိန်ခါမှာဒါအစိုးရတက်မလို့ဘက်ကနေပြီးတော့ဒီကျွန်တော်တိုင်းသားဒီဘက်ကိုတောင်းဆိုတာခွင့်မထွက်ရေးဆိုတဲ့ဟာဟောဟိုဘောနော်ဒါထုတ်ဖို့ပြောကြဖို့ပေါ့ဒီလိုမျိုးတွေအဲတခုဒီတော့တက်မလို့ကိစ္စဆိုတာဒီလိုမျိုးကိစ္စဆွေးနွေးလာတဲ့ခါမှာဆိုဆွေးနွေးမှုတွေကအဲ့ဒီအရစပြီးတော့ပါကျွန်တော်တို့တဖက်နဲ့တဖက်ထစ်ငုံမှုဟာစဖြစ်တယ်လို့ပြောရမှာဖြစ်ပါတယ
်။မစက်တရားစုပင်လုံးတတိယအစည်းအဝေးနောက်မှာတော့တဖက်နဲ့တဖက်ယုံကြည်မှုတွေကျဆင်းလာခဲ့တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားမှာလည်းအမြင်တွေကွဲပြားတာတွေဖြစ်ခဲ့တယ်လို့ဆိုပါတယ်။ဒီအချိန်မှာ NRPC ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုတပွဲချင်းအလိုက်ဆွေးနွေးတာတွေရှိတယ်လို့ NCA လက်မှတ်ထိုး10ပွဲနဲ့ဆွေးနွေးတာနောက်တိုက်ပွဲဖြစ်ပေါ်တာတွေရပ်ဆိုင်းဖို့အတွက် NCA စာချုပ်ပါအချက်တွေကိုပြန်လည်ဆွေးနွေးတာဖက်ဒရယ်အခြေခံမှုရရှိရေးအတွက်ဆွေးနွေးတာဖွံ့ဖြိုးရေးလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်တာစရတွေလှုပ်ဆောင်ပြီးနှစ်ဖက်ယုံကြည်မှုပြန်လည်တည်ဆောက်ခဲ့ရကြောင်းဦးစောထေးကပြောပါတယ
်ပြောရရင်တော့ဒါဘသူဘသူကြောင့်လဲကျွန်တော်အပြစ်မတင်ဘူး NCA လမ်းကြောင်းရပ်တက်ပြီးဖြစ်သွားတယ်ဖြစ်သွားတဲ့အချိန်ကနေပြီးတော့ NCA လမ်းကြောင်းကိုပြန်ရောက်လာအောင် NRPC ကလုပ်ခဲ့တာဖြစ်တယ်အဲ့ဒါလေးတော့ကျွန်တော်ကဟိုရှင်းရှင်းလင်းလင်းပြောချင်တယ်ဒီအတွက်ချိန်ယူရတယ်
ဒီလဆင်းရဲနေမှာတော့27ရာစုပင်လုံးသုဒ္ဓအစည်းအဝေးမှာချုပ်ဆိုမဲ့ပြည်တော်စုသဘောတူစာချုပ်အစိအပိုင်း၃ကိုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေညှိနှိုင်းနိုင်ခဲ့ကြပါတယ်။23ရက်နေ့မှာ JICM ခေါ် NCA အပြည့်အစာချုပ်အကောင့်ထဲပေါ်မှုဆိုင်ရာညှိနှိုင်းအစည်းအဝေးကပြည်တော်စုသဘောတူစာချုပ်အစိအပိုင်း၃ကိုအတည်ပြုခဲ့ပြီးဒီအစည်းအဝေးအဖွင့်မိန်ခွန်းမှာ NRPC ရဲ့ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကအခုလိုတုံ့တက်ပြောဆိုပါတယ်။
ရင်းချမ်းရေးနဲ့ပတ်သက်ပြီးစီဝေးတွေခေါ်လို့မရတွေးဆုံဖို့ညီတိုင်းတို့မရတဲ့အချိန်ကြီး NCA လမ်းကြောင်းရဆိုင်သွားရတဲ့အချိန်ကြီးကနေဒီကနေ့ဆိုရင်27ရာစုပင်လုံးကြီးလာတာကိုပြတ်ပနိုင်တဲ့အနေအထားကိုကြောက်လာပါပြီ။ဒါလည်းလည်းမကပါဘူး။နိုင်ငံရေးသဘောတူချက်တွေရယူနိုင်တဲ့အနေအထားကိုရောက်ရှိလာခဲ့ပါပြီ။ဒါလည်းမကသေးပါဘူး။ Democracy Federal ပြည်ထောင်စုတည်ဆောက်ရေးအမျိုးသားပြည်နယ်ရင်းရစေရေးနဲ့ရင်းရရေးအတွက်ရှေ့ဆက်ပြီးသံသမိတ္တံအဆင့်ကြီးတစ်ဆင့်ပေါ်ဆောင်နိုင်မဲ့အဆင့်လိုက်အခြေချင်းတစ်ခုကိုရယူနိုင်တဲ့အနေအထားကိုရောက်ရှိခဲ့ပြီဖြစ်ပါတယ်။
စာချုပ်မူကြမ်းရရှိဖို့ပါဝင်ဆွေးနွေးသူတွေကတော့လာမယ့်27ရာစုပင်လုံးသုဒ္ဓအစည်းအဝေးမှာပြည်တော်စုသဘောတူစာချုပ်အစိအပိုင်း၃ကိုချုပ်ဆိုနိုင်မယ်ဆိုရင်ငင်းချမ်းရေးလုပ်ငန်းစဉ်ဟာအလားအလာပိုကောင်းလာနိုင်တယ်လို့သုံးသပ်ကြတွေရှိနေကြောင်းကိုဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်ကနေတင်ပြလိုက်ရပါတယ်။ကျွန်တော်မိုးစောရန်ကုန်ကသတင်းပေးပို့တာဖြစ်ပါတယ်။
ကိုဗစ်19ရဲ့ရိုက်ခတ်တက်ရောက်မှုတစ်ခုကတော့ချင်းတောင်တန်းကစရစ်စိုက်ပျိုးထုတ်လုပ်သူတွေဈေးကွက်မရှိတော့တဲ့အခြေအနေနဲ့ရင်ဆိုင်နေရတာပဲဖြစ်ပါတယ်ဈေးနှုန်းကထက်ဝက်ကျော်ကျသွားတဲ့အခြေအနေမှာအဝယ်မရှိသလိုတည်ယူပို့ဆောင်ရေးအတွက်လည်းအခက်တွေ့နေတဲ့ချင်းပြည်နယ်ကစရစ်စိုက်တောင်သူတွေနဲ့မြင်မြန်ပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်
ကျင်းတောင်တန်းကစပြစ်ဆိုင်တောင်သူခေါပောင်ကဒီနှစ်ဈေးကောင်းမရတဲ့အပြင်တွားရေးလာရေးကလည်းခက်တယ်လို့အခုလိုပြောလာပါတယ်အခုကကကြောက်ကကြောင့်လုံးဝမယုံယုံလို့မရဘူးဖြစ်နေတာဟိုပြီးခဲ့တဲ့နေ့သွားဆိုရင်တပိတာထောင်လာရလေဒီနေ့ဆိုရင်900လောက်ကြာသွားတာလေပြီးရင်လူအားခလည်း
လူအားခလည်းမတတ်နိုင်ဘူးပြီးရင်ချန်ရှိကကားလမ်းလည်းမပေါ့ဘူးစိုက်ကလမ်းလည်းမပေါ့ဘူးဆိုတော့ကိုယ်တိုင်ပဲထားနာဘူးအဲ့တော့ဘယ်လိုမှလုပ်လို့မရဘူးဖြစ်နေတာဆိုတော့အခုဒီဝိုင်းထုတ်ဖို့လုပ်နေတယ်ပြောပါတယ်အဲ့တော့ဝိုင်းထုတ်တော့ရောဒီစပြစ်တွေအကုန်လုံးသုံးနိုင်ပါလားရှင်
ဝိုင်းထုတ်ရင်တော့တပိတ်ကထောက်ခိုင်းရကျော်တော့ရတယ်သူတို့ကတပိတ်ကကြာရင်တပလင်းကွေးထွက်တယ်လीတပလင်းကြာရင်ရောင်းတဲ့သူတွေကတပလင်းကိုဒီကနေတုံးထောင်လောက်ကြေရောင်းတာဟုတ်ဆိုတော့ဒီဝိုင်းထုတ်မယ်ဆိုလို့ရှင်တော့အခုချက်ချင်းတော့ပိုက်ဆံမရဘူးပေါ့နည်းနည်းတော့စောင့်ရမှာပေါ့နော်အဲ့လေနည်းဆုံးတစ်နေ့လောက်ပေါ့ဒီအခုအစိုးရကတောင်သူတွေကိုချင်းဝေပေးပါတယ်အဲ့ဒါခေါင်းပေါင်တို့ချင်း
aga mati jababu. Sebi chenwe di nai lai poche ma wan topi zikwa shabu juza nire. Sabori longan suka sebi tangduri ne jodu longan bu si se niraba. Sabori longan suka maike suntaku mimian chira maro.
Hu penedi kala ma jaro hu karai were luria alao mawere nai utudu ma chunga ma shi uwa no. So tu mawere kata ziri ya toja toare. ဆိုတော့အခုဒီဝိုင်းထုတ်မယ်ဆိုတဲ့အခါရောက်တော့နီးပညာရောက်တော့ဘယ်လိုလုပ်ပါလဲဒီစပိုးတွေအနေနဲ့ဒီတန္တရာနီးပညာနဲ့ပေါ့လေဟိုတစ်စည်းလုံးကမထည့်ဘဲနဲ့သူကဟိုတစ်ပြစ်ပေါ်မှာပါလာတဲ့ဟိုတစ်စည်းနဲ့ပဲကျွန်တော်ဟိုဖာမန်တေးရှင်းလုပ်ပြီးမှလုပ်တဲ့နီးပေါ့နော်အဲ့ဒီနီးနဲ့လုပ်တယ်ဒါပေမဲ့ဒီနေ့ကကြတော့ကျွန်တော်တို့ဟိုသူများဘရန်ဒင်းကိုလည်းလုပ်ချင် young Lumiau, Elimu, Dinin Kara, young Lumatuada, where Melumashida, Muni Jona, to do a mache, Wuano. This is at the Pekale, or Taniko Palau, and the time where Elumushida, to listen to do Pekaro, or Che Dima Saipuka, ready.
ဟုတ်ကဲ့ရှင်အဲ့တော့အခုအစိုးရဘက်ကဒီစိုက်ပျိုးရေးသမားတွေနောက်တစ်ခုဒီအသေးစားအလတ်စားလုပ်ငန်းရှင်တွေကိုဒီကိုဗစ်ချင်းငွေဆိုပြီးတော့ထောက်ပံ့နေရရှိပါတယ်ဒီချင်းပြည်နယ်ဘက်ရောအခုစစ်တောင်းသူတွေဘက်ရောရတာရှိပါသလား
အခုဒီနေရာပိုင်ဆိုင်မှုဥပဒေကလည်းနေရာဥပဒေကလည်းကြောင်းလဲလာတဲ့ခါကျတော့အရင်ကဘိုးဘွားပိုင်ဆိုတာရှိသေးတယ်အခုဥပဒေအစ်စ်မှာဆိုလို့ရှင်ဘိုးဘွ တဲ့အခင်းတွေကိုဟိုကျွန်တော်ပုံစံခုနှစ်ပေါ့လေဒီဒီဒီအခွင့်ဆောင်မှုအတွက်ကိုကျွန်တော်တို့ကြိုးစားပါတယ်အာကြိုးစားပေမဲ့အာခုဆိုရင်တစ်နှစ်တောင်ကြာသွားပြီပေါ့နော်အခုထိကျွန်တော်တို့ဟိုဟိုပုံစံခုနှစ်ကိုလည်းပေးတယ်ဆိုတဲ့ဟာလည်းမလာဘူးဟိုကျွန်တော်တို့တင်ထားတဲ့စာအလဲဘယ်ရောက်တယ်ဘာလုပ်နေတယ်ဆိုတဲ့ဟာလည်းမကြားဘူးနော်မေးလိုက်လို့ရှိရင်ဒါ on process လုပ်နေတော့လို့ပဲလို့ထည့်တယ်တော့ခုနချင်းငွေတွေဘန်ချင်းငွေတွေရှောက်မယ်ဆိုလည်းဒီခုနအာဖိုင်ဖိုင်မှုပေါ့လေဒီအချင်းကခုဟာဟုတ်ပါတယ်ဆိုတော့အစိုးရထုတ်ပေးတဲ့လက်မှတ်တွေကလိုတယ်ပေါ့ဆိုတော့ခုဟာအဲ့ဒီလက်မှတ်တွေကလည်းမရှိတဲ့ခါကျတော့ဘာချင်းငွေမှလည်းကျွန်တော်ဟိုရှောက်လို့မရတဲ့အနေအထားပေါ့နော်အဲ့တော့ခု pandemic အတွက်တီးတက်လုပ်တဲ့ဟာလည်းအာဟိုဘယ်လိုပြောမလဲဒီ site ကင်း site နေသေးဟိုအချင်းတွေအတွက်ကသိပြီးမှမရဘူးထင်ပါတယ်ဟိုကျွန်တော်တငယ်ချင်းတယောက်ကော်ဖီတောင်သူတယောက်ဒီမင်းနဲ့ဘက်ကလည်းသူဟိုစူးစမ်းကြည့်တယ်သူ့မှာလည်း SME license လည်းရှိတယ်အာအဲ့ဒါနဲ့လည်းစူးစမ်းကြည့်တယ်အာဆိုသူလည်းမရဘူးပေါ့နော်ဆိုတော့ကျွန်တော်အနေနဲ့ကတော့အဆူရကိုသိပြီးအားမကိုးချင်ဘူးအားမကိုးချင်တော့ဘူးပေါ့နော
်မင်္ဂလာပါရှင်အားလုံးစိတ်လက်ပြေရှင်းပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်တွေမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ကိုရီးယားနာမည်ကျော် K-pop အဖွဲ့တစ်ဖွဲ့ဖြစ်တဲ့ TWICE အဖွဲ့ဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပ်ဘေးကာလဖျော်ဖြေပွဲအနေနဲ့အွန်လိုင်းကနေဖျော်ဖြေပွဲအကြီးကြီးတစ်ခုလုပ်ခဲ့တော့ TWICE ရဲ့ပရိသတ်တွေ TV နဲ့မျက်နှာမခွာချိခဲ့ကြပါဘူး။ဒါဟာ K-pop လုပ်ငန်းကြီးအနေနဲ့ COVID ကြောင့်ဂီတနဲ့ဖျော်ဖြေလုပ်ငန်းကြီးတွေအထိနာခဲ့ရပြီးနောက်ပိုင်းခေတ္တနဲ့လူနေမှုပုံစံတင်မှာအွန်လိုင်းကိုအသုံးချပြီးတော့ဘလို့လုပ်ငန်းတွေရဲ့စီးပွားရေးပြန်လည်လဲပတ်အောင်လှုပ်ဆောင်ကြရမှာသူတို့ကကြွမ်းကျင်ခြင်းနဲ့ဥဆောင်လုပ်နိုင်တယ်ဆိုတဲ့နမူနာလေးဖြစ်ပါတယ်ရောက်ပါနာမည်ကျော် Twice အဖွဲ့ကသူတို့ရဲ့ Beyond Life Twice World in a Day ဂီတာဖျော်ဖြေပွဲကိုအောက်လာရှိရဲ့တင်းငွေနေကနိုင်ငံပေါင်း126နိုင်ငံမှာပြသခဲ့တယ်လို့သူတို့ကိုကိုးစားပြုတဲ့ JYP Entertainment ကပြောပါတယ်။သူတို့က More and More Yes or Yes ဒီလိုမျိုးသူတို့ရဲ့နာမည်ကျော်တခြင်းတွေကိုတီးဆိုဖျော်ဖြေသွားပါတယ်။ပြီးတော့သူတို့ရဲ့အောင်မြင်ပြီးတော့ More and More ဆိုတဲ့တခြင်းကိုအင်္ဂလိပ်လိုပြန်ဆိုထားပြီးတော့မကြခင်မှာထွက်တော့မယ်လို့လည်းပြောသွားပါတယ်။သူတို့ရဲ့တကယ်ဖျော်ဖြေပွဲကိုကိုရိုနာကပ်ဘေးကြောင့်ဖျက်လိုက်ရပြီးနောက်အခုသူတို့ဒီလိုမျိုး water ကမ္ဘာလဲဖျော်ဖြေပွဲဆိုပြီးတော့ online ကနေ stage show လုပ်သွားတာပါသူတို့ကနောက်ခံ design အမျိုးမျိုးနဲ့တချင်းတွေတီးဆိုသွားကြပြီးတော့ကမ္ဘာနေရာဆောင်ကပုံရိပ်တွေကို AR နည်းပညာနဲ့တခြားခေတ်မီနည်းပညာတွေတောင်းပြီးတော့ဖန်တီးပြခဲ့ပါတယ်သူတို့ပွဲကို V-Live ဆိုတဲ့တောင်ကိုရီးယား online streaming website ကနေကြားသွားတာဖြစ်ပါတယ်လက်နက်ကစားကို American $28 နဲ့ရောင်းချခဲ့တာပါV-Live ကတော့ဒီ COVID ဖြစ်ပြီးတော့မှကိုရီးယားမှာပေါ်လာတဲ့ online ရုပ်သံပြသမှု line ဖြစ်ပြီးတော့သူကပြည်ထောင်တဲ့အမှုပညာရှင်တွေတိုက်ရိုက်အပြန်လှန်တုံ့ပြန်လို့ရအောင်လုပ်ပြီးထားတာဖြစ်ပါလိမ့်ရှင်ကျွန်တော်နိုင်ငံ6နိုင်ငံကအမှုပညာရှင်တွေကတော့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြောင့်အထိနာနေရတဲ့ကမ္ဘာကြီးကိုအားပေးဖို့ဆိုပြီးတော့တချင်းတစ်ပုတ်ပေါင်းပြီးတော့ထုတ်ခဲ့ကြပါတယ်။မီမီဝီဆိုတဲ့တချင်းကတော့ကိုရီးယားကအိုင်လီ၊ရာဗီနဲ့ညူကစ်ပြီးတော့အင်ဒိုနီးရှားကရက်မာနီယာ၊အစထရီနီနဲ့မလေးရှားကအစ်ဇယ်အာတမ်ပြီးတော့ဗီယက်နမ်ကချီလီ၊ထိုင်းကဖမ်၊ဖိလစ်ပိုင်ကကွတ်စ်တို့ပါဝင်ပြသဆိုထားကြပါတယ်။
Along the time, Lolos is only a COVID capital, Nupinashini, did the single to do Pampujo, Twin Lumayatabau, Truga, Trusuyame, a pine you go, three and a Didi Matagasi, quite doing it up you, Piromaki and Pansa Pantitarabs by Mimi with the single Wana Music Koreane, Songuroga, Ganam Kaya Yono, Bubambro, Tolodabs by Did the single Exo Player, Cuckoo Bob Do, Left Shot Dolumio, Name did the Tinny Tolode, MGMC Gondiga, Tolobriane, Sipari.
Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find
us. Did the girl do not see single? Radio Ma, a person, the Nila Nani, in Amane, a see cinema, told him being evaluation. ဒီသတင်းတော်ကိုရုပ်ရောတင်ရောအပြည့်အစုံကြည့်ခြင်းနေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်နေ
Dreamba, Levino di Viare, Necko, Chicane, Idiom Atomigo, Dimpia Bimamo, Batama Uzo,
Neck and Neck.
Good Dimpia Bimapipare, Salumbanga, N E C K, Neck Ga Levin, A N D and Gatne, N E C K, Neck Ga Levin, so it's quite funny, Tayai Diviga, Levin, Levin Bob. ဒီအတုံးကအာကစားပြိုင်ပွဲကနေဆင်းသက်လာတာဖြစ်ပါတယ်။မြင်းပြိုင်ပွဲမှာပန်းဝင်လာတဲ့ပြိုင်ရင်းတွေဟာသိက္ကိုကတ်နေတယ်။ဒီဘက်မြင်းရဲ့လေဘင်းနဲ့ဟိုဘက်မြင်းရဲ့လေဘင်းကပန်းဝင်ရမှာတံတန်းနဲ့ဖြစ်နေတာကိုဆိုတာဖြစ်ပါတယ်။အီဒီယမ်အတုံးကတော့သူမသားကိုမသားသဘောပေါ့ရှင်။အနိုင်ရဖို့ဆုံးဖြတ်ရမှာသိက္ကိုကတ်နေတာလည်းဖြစ်ပါတယ်။ဒီအတုံးဟာအာကစားပြိုင်ပွဲတွေကြမှာ Slura Pipari. Didone Badelu, George Gubiri Umagu, Nazi Chijaya Ang.
Recent polls show the two candidates for the mayor's race are neck and neck, so it's very exciting.
Mchadi Miga, Ludu Sanat Vota Kokankeama, Muro Winyadu Dwe Shimjane, Dikosle Uruha, Te Chene Pibi, Tumata Kumata Pinide, Tajang Ate Yaz Yalus, Huyamaba, Ludibi Yavari.
Recent polls show the two candidates for the mayor's race are neck and neck, so it's very exciting. Stick one's neck out.
S-T-I-C-K, stick ka diniyama. O-U-D out sure wibe preposition e dwe bi stick out ka apiembe gu santo leida gu slu bari. O N E apostrophe S once garo, tut u yelo di beyabi, N E C K neck garo, levin suro, the quite clue, lung out di begaro, levin go appear santo taraboshi. Di don't send the lare, theory to garo, checko, levivo, sinny domo, dintai, checka, levingo, sambili, shidelu, suvari, le sambi, piaya, koyare luha, bobiro, maluvulashi, dajamule, တခုခုလောက်တော်မယ်ဆိုလို့ရှိရင်ပိုပြီးလွယ်ကူစီတာကိုဆိုလိုတာဖြစ်ပါတယ်။အီဒီယမ်အတိပဲကတော့တနေ့ရရမှာကိုကလူတာထက်ပိုပြီးစွန့်လုံမယ်ဆိုရင်ကိုကိုလာပြန်ထိဖို့ကလွယ်တယ်ဆိုတာသွားရရှင်များသိပါ။ကျမတို့မြန်မာစကားရတော့ကိုနဲ့မဆိုင်ဘဲဝင်ပါခဲ့ရင်တော့ကိုကပြောခံရမယ်သဘောရှိပါတယ်။အီဒီယမ်အတုံးကလည်းဒီတိုင်းပါပဲ။ကိုနဲ့မဆိုင်ဘဲဝင်ပါတယ်ရှာရှိတယ်ဆိုရင်
I'm going to stick my neck out and talk to reporters about the recent power shortage in our area.
ကျွန်တော်ရဲ့ကွယ်မှာမကြာသေးမီကလျှက်စင်ပြီးပြတ်တောက်တဲ့ကိစ္စအကြောင်း
I'm going to stick my neck out and talk to reporters about the recent power shortage in our area. Save one's neck.
S-A-V-E, save ka ketina, O-N-E, apostrophe S, one's ka, utiao ye, N-E-C-K, neck ka, levin, suro, zakwai hunye, lunga u tewe ka, lute utiao ka, tu levin u, tu kira bo. Di dawe, idiom tewe ka, shine, lu suya ma ba. Lute utiao ka, tu ye levin u, tu aniyama piya li ang, kere, suye, edi luha, tu dwe andye pima gu, shawne da bom yu pipare. Chimaru mi mama, Kulu unit bomu, Lule Sune Mari, two dread to beam chaya on Kelaide to bomu boshi. Dito ma save somebody's neck solution. No, now Ludu be and Yem Chaya Leon, to come Yaya Leon, Kelaide to bomu go in Yuna Pipari. Dito me Badelu, George could be the Umagu, Nasin Jaya.
John saved my neck by lending me the money I owe my landlady. I would have no place to stay if I have to leave my apartment.
In Shingu, Chino Pisa Shiren, we go Chonia, Chino Guchilu, Chino Duka, Miaudabo, Duke Viluwe, Namsu, Chino Ingangani, Trebiai, Nizianya Shimam, Hubia, Ludibi Yavari, Umago, not account Nazi Jaya.
John saved my neck by lending me the money I owe my landlady. I would have no place to stay if I have to leave my apartment. Put your neck on the line.
Pipare, salumbanga, P-U-T, putka, tara, Y-O-U-R, yoga, ding-e, N-E-C-K, neck, ka, levi, O-N, on, ka, apo, T-H-E, the, L-I-N-E, line, ya, midajam, damam, ho, dandadan, suro, sakwai, tunye, daya, tibi, ka, ကိုလေပင်ကိုညင်းချောင်းပေါ်မှာတန်းပေါ်မှာတင်ထားတဲ့သဘောမျိုးဖြစ်ပါတယ်ဒီအသုံးရဲ့အီဒီယမ်အသေးပဲကတော့ကျမတို့မြန်မာမှာကိုလေပင်ကိုစင်းခံတဲ့သဘောမျိုးလို့ဆိုရင်မှာပါဘူးကိုဒုက္ခကိုရှာတာကိုဘူးကိုရှာတဲ့သဘောမျိုးဖြစ်ပါတယ်ကိုတွေ့အန်ဒီရဲ့ဖြစ်နိုင်တဲ့ကိုလုံးလို့သူများအကဲ့ရဲ့ခံရမယ်အပြောခံရမယ်ကိုတွေ့နင့်နာနိုင်တဲ့လုပ်ရမျိုးကိုကိုကရှေးကဲပြီးလုပ်တဲ့သ
I put my neck on the line and asked my boss to hire you. You are hopeless, and I regret recommending you. I put my neck on the line and asked my boss to hire you. You're hopeless, and I regret recommending you. Neck and neck. Stick your neck out. Save one's neck. Put your neck on the line.
American Soya Yed Borami Abogu Tintia Maro Messing.
Theo Bidu the Manning and Manatansa Kungunika Sabi, Shinjambi Nemani Tanjara, Uiga. တိုင်းကာဆက်စကီရီစ်နဲ့တခြားမွတ်စလင်လူနည်းစုတွေပေါ်ဖိနှိပ်မှုတွေရှင်းပြလောက်ဆောင်နေပါတယ်။2019ခုနှစ်မှာတရုတ်ကွန်မြူနတီပါတီကနေပါတီအတွင်းမှုပေါ်လစ်ဘူရိုဖွဲ့ဝင်ချန်ချန်ကောင်းကိုရှင်းချန်ဝီကာကိုပိုင်အုပ်ချုပ်ခွင့်ရတဲ့အုပ်ချုပ်ရေးမှုဖြစ်ခန့်ခဲ့ပြီးနောက်ပိုင်းဖိနှိပ်မှုတွေတိုးလာခဲ့တာသိတာပါတယ်။တရုတ်ဘိုဆိုရကတိုင်းထိန်ချုပ်ပြီးရှင်းချန်ပြည်နယ် We gone at Shabada when they, Tana Lunesu de go, Jimatabi, Sanji Talana, Pansi Tenina, Pina Basis in the go Saturday counter for Gavare. Eddie Chema, we got a Tankazas, Kiwisnet, Chaturuki Neve Musin Doromago, ဟုတ်စိတ်မွေးထားတာဒါမှမဟုတ်ရဲသဖို့ညှဆန်တာတွေကြောင့်ဖန်စီပြည်ပညာရေးထိန်းသိမ်းစခန်းတွေမှာအကျဉ်းချထားပါတယ်အမေရိကန်ပြည်အောင်စုနဲ့သမ္မတထရန့်ဆိုရဟာကမ္ဘာတဝန်းဖိနစ်ခံရသူတွေလူခွင့်ရေးကိုခုခံကာကွယ်ကိုတနင်္ဂနွေနေ့ချမှတ်ထားပါတယ်ရှင်ကျန်းပြည်သူတွေကိုရဆက်ဆံမတရားဖိနစ်နေသူတွေကိုအမေရိကန်နိုင်ငံရဲ့ဌာနနဲ့ဗန်နာရေးဌာနကနေပိတ်ဆို့မှုတွေနဲ့တန်းခတ HBCC Xinjiang Communist Party ကိုပါပိတ်ဆို့မှုနဲ့တန်ခတ်ထားပါတယ်။ဘန်နာအေးဌာနပိတ်ဆို့မှုတွေဟာ Global Magnitsky လူခွင့်တာဝန်ခံမှုအဥပဒေအရအုပ်ချုပ်မှုအနာလုပ်ပိုင်ခွင့်အမိန့် 13818 ထုတ်ပြန်ပြီးကောင်တယ်ဖော်တာဖြစ်ပြီးတန်ခတ်အစည်းအဝေးတွေအနေနဲ့အမေရိကန်ပြည်အောင်စုကိုလာရောက်ခွင့်မရှိပါဘူး။အမေရိကန်ပြည်အောင်စုမှာသူတို့ပိုင်ဆိုင်မှုတွေရှိခဲ့ရင်လည်းချိတ်ပိတ်ခံရမှာဖြစ်ပါတယ်။တရုတ်ပြည်သူအလုံးရဲ့လူခွင့်ရေးကိုကာကွယ်ရမှာအမေရိကန်ပြည်အောင်စုကတခြားပါနိုင်ငံနဲ့မှမတူဘဲအပြင်းထန်ဆုံးအရေးယူနေတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကတရုတ်ကွန်မြူနစ်ပါတီရဲ့ရှင်ကျန်းပြည်နယ်လူခွင့်ရေးချိုးဖောက်မှုတွေတရုတ်တွေကဝီဂါနဲ့တခြားမွတ်စလင်လူနည်းစုတွေကိုဖိနှိပ်နေတာတွေဟာဒီအစုနှစ်ရဲ့အမဲသက်တွေပဲဖြစ်ပါတယ်လို့ထုတ်ပြန်ကြမှာရေးသားထားပါတယ်။တရုတ်ပြည်သူသမ္မတနိုင်ငံမှာဒီလူနည်းစုတွေကိုပြင်းထန်ထားပြီးဖိနှိပ်တာလူတွေအများကြီးကိုဥပဒေမဲ့ထိန်းသိမ်းထားတာစောင့်ကြည့်ထောက်လှမ်းတာအာဏာလုံးစေခိုင်းတာအရမလူကြီးရဲ့ထိန်းချုပ်တာသဘောဆန္ဒမပါပဲကိုရီးချက်လက်ကောက်ယူတာနဲ့မျိုးဗီဇခွဲခြားစိတ်ပြတာတွေဆက်လက်လှုပ်ဆောင်နေတာကြောင့်ခိုင်မာတဲ့တံမိုးပေးဆက်ခိုင်းတဲ့အနေနဲ့ကဘာကြီးရဲ့တန်ခတ်ကြိုးပမ်းမှုကိုသမ္မတထံကဥဆောင်နေတာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ဟာစန္ဒမူနာထားရမယ့်အရေးယူမှုတွေကိုမှတ်တမ်းတင်နေပါတယ်လို့မိုက်ဘွန်ပေယိုကမှတ်ချက်ချထားပါတယ်ခင်ဗျာ
။ယန်ကျန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ။မှတ်ချက်ပေးလို့ရင် Editorials VOA Washington DC 23230 USA ကိုစာရေးနိုင်ကြပါတယ် www.voanews.com ဝင်ကြောင်း editorials ကို email နဲ့ပို့နိုင်လို့23269131043ကိုဆက်ချင်လဲပို့နိုင်ကြပါတယ်ရှင
် UN မှာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနာဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုတော့သတင်းအချင်းချုပ်ကိုတင်ပြပါမယ်ရှင်ကိုဗစ် -19 ကြောင့်ကမ္ဘာတဝန်းသေဆုံးရမှုဟာတနင်္လာနေ့အထိ 9,900 ကျော်အထိရောက်ရှိသွားပြီးကူးစက်ကံအတည်ပြုလူနာက22သန်းနီးပါးရှိကြောင်း AFP ရဲ့အစင်းတွေကဖော်ပြပါတယ်မြန်မာနိုင်ငံမှာတော့တနင်္လာနေ့ကကိုဗစ် -19 ကူးစက်ကံအတည်ပြုလူနာတဦးထပ်မံတွေ့ရှိလိုက်ပြီးကူးစက်ကံအစုစုပေါင်း386ဦးထိရှိသွားပြီဖြစ်ပါတယ်။ American Democrat Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံကိုတနင်္လာနေ့မှာစတင်ပါပြီ။ American ဒုတိယသမ္မတဟောင်း Joe Biden ရဲ့ Democrat Party ညီလာခံကျင့်ပါနေတဲ့သတင်းပတ်အတွင်းမှာပဲသမ္မတ Donald Trump ကတော့ရွေးကောက်ပွဲမှာအဓိကရှင်ပြန်ရမယ့်ပြည်နယ်တွေကိုစီယုံရေးဆင်းနေသလိုအမေရိကန်တွေရဲ့ကွန်ပျူတာဖန်သားပြင်တွေမှာလည်းသမ္မတထရန့်ရဲ့နိုင်ငံရေးကြော်ညာတွေတွေ့နေကြရပါပြီ။ဘယ်လာရုစ်အတိုက်ခံနိုင်ငံရေးသမားစဘာလာနာတစီဟာနုစကာယာကနိုင်ငံခေါင်းဆောင်အဖြစ်တာဝန်ယူဖို့အစင်းနဲ့ရှိနေပြီလို့ပြောဆိုလိုက်ပါတယ်။နိုင်ငံကိုကာလရှည်အုပ်ချုပ်လာတဲ့သမ္မတအလက်ဇန္ဒားလူကာရှန်ကိုကရွေးကောက်ပွဲမှာအနိုင်ရချောင်းချိန်ညာလိုက်ပြီးနောက်မကြည်မနက်ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ရွေးကောက်ပွဲအငင်းပွားမှုနောက်ပိုင်းအခုလိုပြောဆိုတာပါအမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ဝန်ထမ်းဟောင်းနဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ရဲ့ဘာသာစကားကျွမ်းကျင်သူကွန်ထရက်တာအသက်68နှစ်အရွယ်အလက်ဇန္ဒားယူချင်းမာကိုခင်မီထောက်လှမ်းရေးဤပညာတွေနဲ့ထောက်လှမ်းရေးသတင်းရှင်းမြစ်တွေအပါအဝင်တရုတ်အတွက်ထောက်လှမ်းရေးလုပ်မှုနဲ့ဆွဲချက်တင်လိုက်ပါတယ်VOA ရဲ့အင်ကာနေ့မနေ့ခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမသိန်းဒီဖိုက်ပါ။
This program has come to you from the Voice of America, Washington.